င်ငံတကာကအတော်ဆုံးအားကစားသမားတွေကြားအထက်အနေပြိုင်ဆိုင်နေကြတဲ့ Rio Olympic အားကစားပွဲတွေမှာပွဲကြည့်ပရိသတ်တွေရဲ့လုံခြုံရေးကစလို့အနိုင်အရှုံးအဆုံးဖြတ်ပေးတဲ့အထိဤပညာတွေရဲ့အရေးပါမှုတွေကိုတွေ့မြင်နေရပါတယ်1932ခုနှစ် Olympic ပွဲတွေကစလို့ပန်းဝင်ခြင်းတွေကိုမှတ်တမ်းတင်ပေးလာတဲ့ဆွစ်ဇာလန်နိုင်ငံက Omega Nike ကုမ္ပဏီကြီးကအခု2016 Olympic မှာစမ်းတစ်တီထွင်မှုတော်တော်များများကိုပထမဆုံးအကြိမ်အသုံးပြုခဲ့ပါတယ်ပြိုင်ပွဲဝင်သူတွေပန်းနိုင်ကိုဖြတ်ပြီးဆိုတာနဲ့တစ်စက္ကန့်ကို digital ဓာတ်ပုံပေါင်း 1000 ကိုရိုက်ပေးနိုင်တဲ့ photo finish နည်းပညာသုံးကင်မရာကိုအခု Olympic ပြိုင်ပွဲတွေမှာစတင်သုံးပါတယ် scan ovation maria ကင်မရာကပန်းဝင်တဲ့အချိန်တွေကိုလည်းအတိအကျပြောပြနိုင်ပါတယ်ပြိုင်ပွဲတွေမှာဘသူကနှာတစ်ဖြာအသာနဲ့ပန်းဝင်တယ်လဲဆိုတာသာမန်မျက်စိနဲ့အကဲဖြတ်နိုင်ဖို့ခက်ခဲနေရင် omega ရဲ့ scan ovation maria ရဲ့ရိုက်ကူးချက်တွေကိုချိန်ပြီးတော့အဆုံးဖြတ်ပေးနိုင်မှာဖြစ်ပါတယ်တခါအပြေးပြိုင်ပွဲတွေဆိုရင်ဘသူကပန်းနိုင်ကိုဘယ်အချိန်မှရောက်တယ်လဲဆိုတာအတိအကျသိရဖို့စိတ်ကိုအရေးကြီးပါတယ်အထူးသဖြင့်တာတို့အပြေးပြိုင်ပွဲတွေမှာအပြေးသမားတွေတယောက်နဲ့တယောက်ကြားစက္ကန့်ပိုင်းသာကြာပြီးတော့ပန်းဝင်တက်ကြတာမို့ဘသူကအရင်ပန်းဝင်တယ်ဆိုတာပြောရခက်တတ်ပါတယ်ဒါကြောင့်ပန်းနိုင်တွေမှာတာမန်မျက်စိနဲ့မမြင်နိုင်တဲ့အလင်းတန်းတွေကိုလွှတ်ထားလို့ရှိပါတယ်ဖိုတိုဆဲလ်ဒီပညာနဲ့ပုံမှန်အဖြစ်တော့အလင်းတန်းနှစ်တန်းပန်းတိုင်းမှာတားထားတာပါRio Olympic မှာတော့ Omega ကပဲတည်ထွင်ထားတဲ့ Photo Cell နည်းပညာတက်ကပန်းတိုင်တွေမှာအလင်းတန်း၄တန်းကိုလွှတ်ထားတာဖြစ်ပါတယ်။အလင်းတန်းက၄ခုဖြစ်တဲ့အတွက်အပြေးသမားရဲ့ကိုနေဟန်ထားတဲ့ပန်းဝင်ခြင်းကိုပို့ပြီးတော့မှအတိအကျသိနိုင်မှာပါ။အရင်တုန်းကဆိုရင်တော့ဒီတန်းကျော်ပြေးပွဲတွေမှာအလင်းတန်းတွေရဲ့အမြင့်ကိုပြန်ပြီးတော့ချိန်ဖို့လိုခဲ့ပေမဲ့အခုတော့နည်းပညာတက်ကြောင့်လိုတော့မှမဟုတ်ပါဘူး။Olympic အားကစားပြိုင်ပွဲတွေအတွက်တိတ်ကိုအရေးကြီးတဲ့အချိန်ကိုမှတ်တမ်းတင်ပေးလာတဲ့ Omega Nike ကုမ္ပဏီကြီးကအခုနောက်ပိုင်းမှာတော့ရှေ့ပြေးနည်းပညာတွေနဲ့အချိန်တစ်ခုတည်းတွေမဟုတ်တော့ဘဲအားကစားပြိုင်ပွဲတွေနဲ့သက်ဆိုင်တဲ့နည်းပညာဆိုင်ရာပံ့ပိုးမှုမျိုးစုံကိုလှုပ်ပေးနေတာပါဥပမာမြန်မာအသင်းဝင်ပြိုင်တဲ့မြားပြည့်ပြိုင်ပွဲမျိုးမှာဆိုရင် Olympic မြားပြည့်သမိုင်းမှာပထမဆုံးအချိန်အနေနဲ့နည်းပညာကိုအသုံးပြုပြီးတော့အမှတ်ပေးခဲ့ပါတယ်ပြည့်မှတ်နေရာမှာ Omega ရဲ့ Scanning System စနစ်ကိုထည့်ထားတဲ့အတွက်မြားလာစိုက်တာနဲ့ပြက်မှတ်ပဟိုနဲ့မြားရဲ့အလျားအကွာအဝေးအနံ့အကွာအဝေးဘလောက်ရှိတယ်လဲဆိုတာကိုစကန်နာနှစ်ခုကချက်ချင်းတွက်ချက်ပေးပါတယ်။ဒါမှမျက်စိနဲ့မမြင်နိုင်လောက်တဲ့ဒသမ2မီလီမီတာအထိကိုမှန်အောင်စနစ်ကတွက်ပေးနိုင်တယ်လို့ပြောပါတယ်။ဒါကြောင့်ပြက်မှတ်နဲ့မြားကိုထိပြီးတော့တစ်စက္ကန့်အတွင်းမှာကိုအဖြေကိုသိရနိုင်မှာဖြစ်ပါတယ်။အခုမတိုင်ခင်လန်ဒန်အိုလံပစ်ပြိုင်ပွဲတွေအထိဒိုင်နိုကြီးတွေကအထူးလှုပ်ထားတဲ့ချိန်ဆက်နဲ့မြားမှန်တဲ့နေရာတွေကိုတိုင်းတာခဲ့ကြရတာပါ။ဒီကြမှန်ကန်တဲ့နည်းပညာတွေကိုအိုလံပစ်ပြိုင်ပွဲတွေမှာအသုံးပြုနေတဲ့အထက်မှာဘသူကရွှေငွေချေးရတယ်လဲဆိုတော့အမှတ်တင်ပုံ scoreboard ဆိုရင်လေအနိုင်ရသူတွေရဲ့နာမည်စာသားတွေပဲမဟုတ်တော့ဘဲကိုစားပြုနိုင်ငံအလံအားကစားတပ်ပုံသူနဲ့သက်ဆိုင်တဲ့ပုံရိပ်တွေကိုပါအယောင်ဆုံးအသွေးဆုံးနဲ့ပြသပေးနေတာကိုမြင်နေရပါတယ်အိုလံပစ်ပြိုင်ပွဲတွေအတွင်းအားကစားသမားတွေအတွက်နည်းပညာကအများကြီးအထောက်အကူပေးနေတဲ့အထက်မှာရေကူးအားကစားသမားတွေအတွက်လည်းမကျန်ပါဘူးအလျားမီတာ50ရှိတဲ့ကမ်းမှာရေကူးပြိုင်ကြတဲ့အခါမီတာ800တို့မီတာ1500တို့လိုအခောက်ပေါင်းများစွာကူးရတဲ့ပွဲမျိုးဆိုရင်ကိုယ်ဘယ်နှခေါက်ကူးဖို့ကြံတယ်လဲဆိုတာမှတ်မိနေဖို့လိုပါတယ်ဒါကြောင့် Omega ရဲ့ခောက်ရည်ရေတွက်ပေးတဲ့ဆက် Digital Lab Counter ကိုရေကူးကန်ရဲ့ကျန်းပြန်တွေမှာတပ်ဆင်ထားပါတယ်ဒါဟာလေ Olympic ပြိုင်ပွဲတွေမှာ Digital Lab Counter ကိုပထမဆုံးအချိန်အသုံးပြုတာပါ။အရင်တုန်းကဆိုရင်တော့ဘယ်နှခေါက်ကူးဖို့ကြံတယ်လဲဆိုတာကိုကံပေါင်းပေါ်မှာရက်နေတဲ့တာဝန်ရှိသူတွေကအသိပေးရတာပါ။အခုတော့နည်းပညာရဲ့ကျေးဇူးကြောင့်ရေကူးနေတဲ့သူကသူကူးနေတဲ့ရေကူးကန်ကျန်းပြင်မှာတက်ထားတဲ့ဆက်ကိုပဲကြည့်ရတော့မှာမို့ရေကူးနေတာကနေအာယုံလွှဲလိုက်စရာမလိုတော့ပါဘူး။အခုလိုမျိုး Brazil နိုင်ငံ Rio မြို့အထိလာပြီးတော့ဝင်ပြိုင်နိုင်ဖို့အားကစားသမားတွေစူးစမ်းကြရတဲ့နေရာမှာလဲနည်းပညာအကူအညီကအများကြီးအထောက်အကူပေးပါတယ်
Well, the technology that we're using is called the Trackman.
ကျွန်တော်တို့သုံးနေတဲ့နည်းပညာကို Trackman လို့ခေါ်ပါတယ်။တန်လုံးပြင်းနဲ့တန်ကြိုးတက်တန်လုံးပြင်းပြိုင်ပွဲအတွက်လေ့ကျင့်နေသူတွေအနေနဲ့ကိုယ့်လက်ကနေထွက်သွားတဲ့အနေအထားအဝေးကိုသွားနေတဲ့အနေအထားတွေအားလုံးကိုတိုင်းတာပြီးတဲ့နည်းပညာဖြစ်ပါတယ်
။သူကတော့ American Olympic Committee ကအားကစားဆိုင်ရာအကြီးအကဲနည်းပညာရှင် Phil Chatham ဖြစ်ပါတယ်။တန်လုံးပြင်းတံပြားပြင်းအားကစားသမားတွေကိုကိုပြစ်လိုက်တဲ့အခြေအနေကိုကွန်ပျူတာနဲ့ချက်ချင်းတွက်ချက်ပြနိုင်တဲ့ဆက်ရည်အကျိုးတွေကိုရှင်းပြနေတာပါ
But what it tells you is not only how far the ball
တန်လုံးကိုဘယ်အကွာအဝေးထိရောက်သွားတယ်ဆိုတာလည်းမကပါဘူးဘလောက်အားနဲ့လွှဲပြစ်လိုက်တယ်လဲဘလောက်ဒီဂရီဘလောက်အမြင့်မှလက်ထက်ကထွက်သွားတယ်လဲဘလောက်အမြင့်ရအောင်ပြစ်နိုင်တယ်လဲ ဘေလန်းကျောင်းဘက်ကိုဥတီသွားတယ်လေဘလောက်မြန်မြန်ပြစ်နိုင်တယ်လေအဲ့ဒါတွေအားလုံးသိနိုင်ပါတယ်
2015ခုနှစ်ကမ္ဘာတန်လုံးပြချန်ပီယံဂျိုကိုဗက်စ်က Rio Olympic ပြိုင်ပွဲမဝင်ခင် Trackman ဆက်နဲ့သူ့ရဲ့တန်လုံးပြနီးပုံစံတွေကိုတိုးတက်အောင်လို့လေ့ကျင့်ခဲ့တာပ
ါ Super blessed to have it cuz for the past 3 and a half years every one of my throws
ဒီဆက်ရှိတာကိုကျွန်တော်ကတော့သိကျေးဇူးတင်ပါတယ်ပြီးခဲ့တဲ့3နှစ်ခွဲအတွင်းကျွန်တော်တန်လုံးပြလေ့ကျင့်ခဲ့တာတွေတစ်ခုမကျန်မှတ်ထားပေးတဲ့အတွက်ကိုယ့်ရဲ့တိုးတက်မှုတွေကိုပြန်သိနိုင်ပါတယ်ဒီမှာစပြီးလေ့ကျင့်နိုင်ခြင်းကနေမနစ်ကကမ္ဘာချန်ပီယံဖြစ်လာတဲ့အထိဘလို့တိုးတက်လာတယ်လဲဆိုတာကိုပြန်သုံးသပ်နိုင်ပါတယ်
။တန်လုံးပြစ်လိုက်တဲ့သူ့ရဲ့လှုပ်ရှားမှုရိုင်းကိုဆက်ကမှတ်တမ်းတင်ထားတဲ့အတွက်နီးပြမပါလဲကွန်ပျူတာစကရင်ပေါ်မှာပြန်ကြည့်ပြီးတော့ဘယ်နေရာမှာပိုကောင်းအောင်ပြင်ရမလဲဆိုတာကိုသိနိုင်တယ်လို့သူကပြောပါတယ်။ American Olympic Committee နီးပညာဆိုင်ရာတာဝန်ရှိသူကလည်းအကစားသမားတွေအတွက်နီးပညာအကူအညီကအများကြီးအထောက်အကူဖြစ်တယ်လို့ပြောပါတယ
်။ I've seen a difference in our performance.And I think we're doing extremely
well. အကစားသမားတွေရဲ့စွမ်းဆောင်ရည်တက်လာတာကတော့လက်တွေပဲဗျ။ကျွန်တော်တို့အတင်းတော်တော်လေးကိုအခြေအနေကောင်းတယ်လို့ထင်ပါတယ်
။ဒါကြောင့်လဲအကစားသမားတွေကနည်းပညာအထောက်အကူပစ္စည်းတွေအတွက်ပို့ပြီးတော့ရည်နှီးကြဖို့အတွက်သက်ဆိုင်ရာအကစားအဖွဲ့တွေကိုတောင်းဆိုနေကြတာပါ။ American ပြေခုံပြေအကစားအဖွဲ့ချုပ်ဆိုရင်တစ်နှစ်အသုံးစရိတ်ပြန်မြ American ဒေါ်လာတန်း30ရဲ့ထောက်ဝက်လောက်ကိုအကစားထောက်ကူအစီအစဉ်တွေအတွက်အသုံးပြုနေတာဖြစ်ပါတယ်။အခုလိုမျိုးလူအားငွေအားစိုက်ထုတ်လေ့ကျင့်ထားတဲ့အကစားသမားတွေစုတစိရကြဖို့ကြိုးစားပန်းစားပြိုင်ဆိုင်ကြတာကိုနိုင်ငံဆောင်ကပွဲကြီးပရိသတ်တွေလည်းလာကြည့်ကြတာပါအခု Rio Olympic မှာအကစားပြိုင်ပွဲတွေကိုလာအားပေးသူတွေလုံခြုံစေဖို့လည်းဤပညာအကူအညီတွေနဲ့ဆောင်ရွက်ထားပါတယ် Altif ဆိုတဲ့ Brazil ကုမ္ပဏီကတည်ထွင်ထားတဲ့မိုးပြံပူပေါင်းကြီး၄ခုကဝင်းလင်းပေါ်ကနေပြီးတော့အကစားပရိသတ်တွေလုံခြုံရေးအတွက်ကင်းလှည့်ပေးနေပါတယ်မိုးပြံပူပေါင်းကြီးမှာတပ်ဆင်ထားတဲ့ high resolution camera တွေကနေဘက်ပေါင်းစုံကိုရိုက်ကူးနေတဲ့ဓာတ်ပုံတွေ video တွေကို Brazil စစ်တပ်နဲ့ညှိနှိုင်းဆောင်ရွက်နေတဲ့လုံခြုံရေးကုကဲရေးစခန်းစီကိုအချိန်နဲ့တပြေးညီပို့ပေးနေပါတယ်။ဒါကြောင့်ကုကဲရေးစခန်းကလုံခြုံရေးတာဝန်ရှိသူတွေအနေနဲ့ဘယ်နေရာမှာဘလို့အခြေအနေရှိနေတယ်လဲဆိုတာကို monitor ပေါ်ကနေတစ်ဆင့်မြင်နေရပါတယ်။Olympic အကစားရွာကနေအကွာအဝေးတော်တော်ရောက်တဲ့အထိကိုဝေဟင်ကနေစောင့်ကြည့်ထောင်လန်းတာမျိုးကအခု Rio Olympic မှာပထမဆုံးအကျင့်ဖြစ်ပါတယ်။အကစားပြိုင်ပွဲတွေကျင်းပနေတဲ့နေရာမှာဆိုရင်လေလုံခြုံရေးအတွက် high resolution camera 73ခုပတ်လည်တပ်ဆင်ထားတဲ့ဆက်တွေကနေဓာတ်ရိုက်ဗီဒီယိုရိုက်ကူးပြီးစောင့်ကြည့်နေတာဖြစ်လို့အကစားသမားတွေရောပွဲလာကြည့်သူတွေပါလုံခြုံရေးအတွက်စိတ်ပူစရာမလိုဘူးလို့တာဝန်ရှိသူတွေကဆိုပါတယ်။အခုပြောခဲ့တဲ့စမ်းသစ်တီထွေနည်းပညာတွေက Rio Olympic မှာလက်တွေ့သုံးနေတဲ့နည်းပညာတွေက IT ဆောင်းပါးတွေမှာအပြောများနေတဲ့နည်းပညာတချို့သာဖြစ်ပါရဲ့ရှင်။